ရခိုင်ပြည်နယ်ကြောက်ပြူမြို့နယ်ထဲမှာတမတော်စစ်ကြောင်းတစ်ခုကဖမ်းဆီးသွားသူရွာသားလူငယ်ခုနှစ်ဦးနဲ့ယာယီမှုသူဦးကိုကြောက်ပြူရဲစခန်းကိုလွှဲပြောင်းပေးလိုက်တဲ့တဲ့ရင်တင်ဆက်ပေးချင်ပါတယ်။ကျွန်တော်နိုင်ကွင်းအိမ်ပါမြန်မာစစ်တပ်ဘက်ကမတင်ကာလို့ဖမ်းဆီးသွားတဲ့ကြောက်ပြူမြို့နယ်ကတ္တပြည်ကျေးရွာကလူငယ်ခုနှစ်ဦးနဲ့ဆိုင်ချုံတွင်ကျေးရွာယာယီမှုသူဦးစုစုပေါင်း၈ဦးကိုတညဦးတီရဲစခန်းကနေကြောက်ပြူမြို့မှရဲစခန်းကိုမနေ့နောင်ပိုင်းကလွှဲပြောင်းပေးခဲ့ကြောင်းကတ္တပြည်ကျေးရွာအုပ်ချုပ်ရေးမှူးဦးမောင်ခင်ဦးကအတည်ပြုပြောဆိုခဲ့ပါတယ်။
သူတို့ကျင်းရတော့ဒီစကံကိုတော့ရောက်နေပြီ။ဖြည့်ရဆေးစကံကတော့ဘူးနံပါတ်တိမခလေးရဘူး။ဘယ်နှဦးဆိုတော့စေချုံတင်ကတူရဲ့စားတပြေရောက900ဦးကလာကြပြီလေ
။ပြီးခဲ့တဲ့ဇွန်လ26ရက်နေ့ညကကတ္တပြည်ကျေးရွာသားတင်နဲ့ဆိုင်ချုံတွင်ကျေးရွာယာယီမှုသူအပေါင်း10ဦးကိုမြန်မာစစ်တပ်ကဖမ်းဆီးခဲ့ပြီးတစ်ပုတ်ကောင်တညဝတီရေဒါစကံဘက်ကိုဖမ်းဆီးခေါ်ဆောင်သွားရကနေမနေ့က6ဦးကိုကြောက်ဖြူရဲစကံကိုလွှဲပြောင်းပေးအပ်ခဲ့ပြီး9ဦးကတော့ဇူလိုင်လ4ရက်နေ့မှာပြန်လွှတ်ပေးခဲ့ပါတယ်။သူတို့ကိုပယ်မှုနဲ့တရားစွဲမယ်ဆိုတာကိုတော့မသိရသေးဘူးလို့ဆိုပါရစေ။ရဲစခန်းကိုလွှဲပြောင်းပေးအပ်ခဲ့သူတွေကိုစီစစ်အရေးယူမဲ့အခြေအနေကိုသိရှိဖို့ကြောက်ဖြူမြို့မှရဲစခန်းတာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့လည်းပြန်လည်ဖြေကြားတာမရှိခဲ့ပါဘူး။စမတော်သတင်းမှပြန်ကြားရေးဖွဲ့တွင်မူဘုံမှုချုပ်စော်မင်းထွန်းကတော့မသိငါပွဲရာဖမ်းဆီးထိန်းသိမ်းထားတဲ့ကြောက်ဖြူမြို့နယ်ကတ္တပြည်ရွာကလူတွေကိုတချို့ပြန်လွှတ်ပေးပြီးတချို့ကိုရဲစခန်းကိုလွှဲပြောင်းပေးအပ်ခဲ့ကြောင်းအတည်ပြုပြောဆိုပါရစေ။
အဲ့မှာကျန်ထုတ်ပြလိုက်တဲ့လူတွေရှိတယ်။လွှဲပြောင်းပေးတဲ့လူတွေရှိပါတယ်။အဲ့မှာသင်္ကာကွယ်လူတွေကဒါကတော့အတူတူရအမှန်အတိုင်းဖြစ်တယ်ဆိုတာလည်းဒီလိုထုတ်ပြထားပါရစေ
။ပြီးခဲ့တဲ့ဇွန်လကုန်မှာလဆန်ငွေထုတ်တဲ့တပ်မတော်ရင်နန်းတစ်ခုကြောက်ဖြူမြို့နယ်ပြန်သေးနဲ့ကတ္တပြည်ရွာနီးမိုင်းဆွဲတိုက်ခိုက်ခံရပြီးအနီးနားရွာသား12ဦးကိုမြန်မာစစ်တပ်ကဖမ်းဆီးဆစ်ဆီးခဲ့ပြီးပြန်လည်လွှတ်ပေးခဲ့ပါတယ်။ရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေဆဲဖြစ်ပါတယ်။မနေ့ကနေ့ပြီးခဲ့တဲ့ရက်တွေကရသေတောင်မြို့နယ်နဲ့မြောက်မြို့နယ်ဘက်နှစ်ဖက်တိုက်ပွဲဖြစ်ပွားကြောင်းတပ်မတော်ပြောခွင့်ရဗိုလ်မှူးချုပ်စော်မင်းထွန်းကပြောပါတယ
်။မနေ့ကတော့ရသေတောင်ဘက်မှာအောင်သာစီကြေးရွာနီမှာကျွန်တော်အေအေကောင်းချမ်းသူတွေနဲ့ဖြည့်ပြည့်မှုဖြစ်ခဲ့တာရှိတယ်။အဲဒီမှာတော့ကျွန်တော်တိကျတန်ရရှိမှုမရှိပါဘူး။အောင်ရနေလောက်ကကျွန်တော်မြောက်ဦးဘက်မြောက်ဝေရွာနာလေးရပဲဒီကောင်းချမ်းသူ၅ဦးလောက်အမျိုးသားနဲ့ဖြစ်ကြောင်းကိုကောင်းအကာအကွယ်မျိုးပြခတ်ကြတာရှိတယ်။အဲ့ဒီမှာတော့ကျွန်တော်တို့ငလူစီကနေပြီးတော့လက်ပြပုံနေနဲ့ခဲရနေတချို့ပြေးရမှာရှိတယ
်။ရခိုင်လက်နက်ကန်အေအေဖွဲ့ပြောခွေရခိုင်ဒုက္ခကတော့ရတိတောင်မြို့နယ်နဲ့ချင်းမြင့်နယ်ပလဲဝါမြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုပြောပါရစေ
။ရတိတောင်မြို့နယ်ဘက်မှာဒီလွန်ခဲ့တဲ့ဒီဇွန်လ26ရက်နေ့ကနေစပြီးတော့မှမြန်မာစစ်တပ်ကနေပြီးတော့ဒီထိုးစစ်ဆင်နေတာရှိတယ်ဗျ။ဒီကြောက်တန်းနဲ့ဒီအောင်တာစီရွာတဝိုက်ကိုနေတိုင်းနေပါတာထိုးစစ်ဆင်နေတာဗျ။ဒီနေ့ဒီဇူလိုင်လ6ရက်နေ့ဒီဆိုလို့ရှိရင်တော့စစ်တရေမြောင်းနေဟိုဝင်လာပြီးတော့ပြေလို့ရတာပေါ့နော်။နော်အဲ့ဒီမှာမြန်မာစစ်တပ်ကလည်းထိခိုက်ကြဆုံးမှုတွေများတယ်။ဘလဝါမျိုးနေဘက်မှာလည်းပဲဟိုထိခိုက်ပစ်ခတ်မှုတွေတော့ဇူလိုင်လ1ရက်နေ့ကနေဒီမနေ့ကဇူလိုင်လ5ရက်နေ့ထိထိခိုက်ပစ်ခတ်မှု5ကြိမ်လောက်ရှိခဲ့တယ်လို့သိရတယ်ဗျ။
ကျေးတိတ်တော်မြို့နယ်ဘက်မှာပြီးခဲ့တဲ့ဇွန်လ23ရက်နေ့မှာတပ်မတော်ကနေနေမီရှင်းလင်းရေးလှုပ်ဆောင်မှာမို့ကျောက်တန်းကျေးရွာနီးတဝက်ရွာကရွာသားတွေနေမြေကနေတိမ်းရှောင်ကြဖို့ရခိုင်ပြည်နယ်အစိုးရကနေညွှန်ကြားချက်ထုတ်ပြန်ပြီးနောက်ပိုင်းတောင်းနဲ့ချီတဲ့ရွာသားတွေနေရကနေတိမ်းရှောင်နေကြရပါတယ်။ဇွန်လ26ရက်စွဲနဲ့ညွှန်ကြားချက်ကိုပြန်လည်ရုပ်သိမ်းခဲ့ပေမဲ့တိုက်ပွဲဖြစ်ပွားနေတဲ့အချိန်လေးကြောင့်ရွာသားတွေနေရရင်းကိုမပြန်နိုင်သေးပါဘူး။အလားတူအမ်းမြို့နယ်ဘက်မှာလည်းမြန်မာစစ်တပ်ကနေနေမြေရှင်းလင်းရေးလှုပ်ဆောင်နေတဲ့အချိန်လေးကြောင့်ထောင်နဲ့ချီတဲ့ရွာသားတွေအမ်းမြို့တွင်းနဲ့နီးစပ်ရရွာတွေမှာတိမ်းရှောင်နေရဆဲဖြစ်ပါတယ်။မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားတနစ်ကျော်ကြားတိုက်ပွဲစဉ်တွင်အယက်သား2သိန်းနီးပါးစစ်ဘေးသိမ်းရှောင်နေရပါတယ်။ရခိုင်ပြည်နယ်မှာလက်နက်ကိုင်ပြည်ပခန့်တွေကြောင့်အယက်သားတွေထိခိုက်နစ်နာနေတဲ့အတွက်အများဆုံးအပြစ်ခတ်ရစဲဖို့ကိုလည်းလူခွေးရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကစုံလကုံမှာတိုက်တွန်းထားပါတယ်။ကျွန်တော်နိုင်ကုန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။